စီးရီးယားကိုလေကြောင်းတိုက်ခိုက်မှုအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကတော့နိုင်ငံပေါ်မူတည်ပြီးထောက်ခံတာနဲ့အပြင်းထန်ဝေဖန်တာအမျိုးမျိုးရှိနေပါတယ်။နိုင်ငံကဥပဒေကိုပြောင်းကြကြချိုးဖောက်ပြီးအမေရိကန်ပြည်ထောင်စုနဲ့ပြည်내တို့ကစီးရီးယားကိုရက်စက်စွာတိုက်ခိုက်တဲ့အပေါ်အပြင်းထန်ဆုံးပြစ်တင်ဆုတ်ချလိုက်တယ်လို့စီးရီးယားနိုင်ငံသားရေးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုဟာအချုပ်အခြာအနာပဲအစိုးရတရက်အပေါ်ရန်လူအကြမ်းဖက်တဲ့လူရဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးစစ်တမ်းတင်စီးရီးယားမှာလူသားပေးဒုက္ခအကျတဲ့ဖြစ်အောင်အမေရိကန်ကလုပ်နေတယ်လို့ဆွတ်ဆွတ်ပြောဆိုပါတယ်။ဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတော့ကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်တင်ပြီးတည်ထနာကိုပြင်ရှင်းဖို့အတွက်တခုတီးတော့နိလန့်ကနိုင်ငံရေးအဖြေပဲဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနကပြောပါတယ်။ဂျာမနီ၊ကနေဒါ၊ဩစတြေးလျ၊ဂျပန်နဲ့ဥရောပသမ္မတတို့ကထောက်ခံကြပါတယ်။ဒါအပြင်အစ္စရေးနဲ့တူရကီတို့ကလည်းထောက်ခံပါတယ်။အမေရိကန်ပြည်ထောင်နဲ့ပြည်သူတို့ဟာဓာတုလက်နက်တွေကိုတိုက်ဖြတ်ရေးကြီးညာချက်တွေထုတ်နေတာကြီးတသက်ပဲမဟုတ်ဘူးဆိုတော့သူတို့ရဲ့တန်လိထံကိုတက်တည်ပြလိုက်တာဖြစ်တယ်လို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကကြီးကျူးပြောဆိုပါတယ်